ပြည်ထောင်စုလွှတ်တော်ကနေရွေးချယ်တင်မြှောက်ထားတဲ့အယက်သားသမရတဲ့ဦးထင်ကျော်ကနေအစိုးရအဖွဲ့ဖွဲ့စည်းပုံကိုဒီကနေ့လွှတ်တော်ကိုအဆိုပြုတင်ပြခဲ့တာမှာသမရဦးသိန်းစိန်အစိုးရလက်ထက်တုန်းကထားရှိတဲ့ဝင်ကြီးဌာန36ခုကနေဝင်ကြီးဌာန21ခုအထိချော့ချထားတာတွေ့ရပါတယ်။ဒီထဲမှာတိုင်းရင်းသားရေးရာဝင်ကြီးဌာနဆိုပြီးဝင်ကြီးဌာနအသစ်တစ်ခုကိုတော့တိုးထားပါတယ်။နိုင်ငံတော်သမ္မတတည့်ရဲ့ဝန်ကြီးဌာနအဆိုပြုချက်နဲ့ပတ်သက်တဲ့သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မမေခါကသတင်းပေးပို့ထားပါရရှင်
။မစခင်တာဝန်လွှဲပြောင်းယူတော့မဲ့သမ္မတအစ်ဦးထင်ကျော်ကသူဖွဲ့စည်းမဲ့အစိုးရတည်လက်ထက်မှာဝန်ကြီးဌာန21ခုသာထားရှိမယ်လို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်ပြသွားပါရယ်။လက်ရှိသမ္မတဦးသိန်းစိန်လက်ထက်မှာဝန်ကြီးဌာန36ခုထားရှိထားပါရယ်။ဒီထဲမှာဝန်ကြီးဌာန16ခုကိုသက်ဆိုင်ရာဌာနအလိုက်ပေါင်းစည်းမှုတွေလုပ်ဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်ကိုပေးပို့တင်ပြခဲ့တာဖြစ်ပါရယ်။ပေါင်းစည်းမဲ့ဝန်ကြီးဌာနတွေကတော့သာသနာရေးဝန်ကြီးဌာနနဲ့ယဉ်ကျေးမှုဝန်ကြီးဌာနတို့ကိုပေါင်းကယဉ်ကျေးမှုနဲ့သာသနာရေးဝန်ကြီးဌာန၊ပို့ဆောင်ရေးဝန်ကြီးဌာန၊ယထာပို့ဆောင်ရေးဝန်ကြီးဌာနနဲ့ဆက်သွယ်ရေးဝန်ကြီးဌာနတို့ကိုပေါင်းကပို့ဆောင်ရေးဝန်ကြီးဌာန၊လျှက်စစ်စွမ်းအားဝန်ကြီးဌာနနဲ့စွမ်းအင်ဝန်ကြီးဌာနတို့ကိုပေါင်းကလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာန၊ဗန္နာရေးအခွန်ဝန်ကြီးဌာနနဲ့အမျိုးသားစီမံကိန်းစီးပွားရေးဝန်ကြီးဌာနတို့ကိုပေါင်းကစီမံကိန်းနဲ့ဗန္နာရေးဝန်ကြီးဌာန၊အလုံသမားဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့ကိုပေါင်းကအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာန၊လေယာစိုက်ပျိုးရေးဆယ်မြောင်းဝန်ကြီးဌာနနဲ့မွေးမြူရေးရေလုံငန်းကျိလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနတို့ကိုပူးပေါင်းကစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနတတုတွင်နဲ့တတော်ဝန်ကြီးဌာနနှစ်ခုကိုပေါင်းကတယံဇာတနဲ့တဘာဝပဝင်ကျင်ဝန်ကြီးဌာနဆိုပြီးပေါင်းစည်းလိုက်တာဖြစ်ပါတယ်။ဒီပြင်အာကစားဝန်ကြီးဌာနကိုကျန်းမာရေးဝန်ကြီးဌာနလက်အောက်ကိုပေါင်းလိုက်ပြီးသိပ္ပံနဲ့နည်းပညာဝန်ကြီးဌာနကိုလည်းပညာရေးဝန်ကြီးဌာနတမဝရယမဝန်ကြီးဌာနကိုလည်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနလက်အောက်တို့ကိုပေါင်းလိုက်တယ်လို့ထုတ်ပြန်ကြေညာထားပါတယ်။ဝန်ကြီးဌာန6ခုထားရှိထားတဲ့သမရာယုံဝန်ကြီးဌာနကိုလည်းတစ်ခုတည်းသာပေါင်းပြီးထားရှိသွားတော့မှာဖြစ်ပါတယ်။အစိုးရအသစ်လက်ထက်မှာထားရှိမဲ့ဝန်ကြီးဌာနတွေနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်နိုင်ငံကမန်းဝင်းခိုင်တန်းကခုလိုလွှတ်တော်မှာပြောဆိုခဲ့ပါတယ်
။နိုင်ငံတော်သမအဖြစ်ရွေးချယ်တင်မြှောက်ခံထားရသူထံမှပြည်ထောင်စုအစိုးရဝန်ကြီးဌာနအရေးအတွက်ကို21ဌာနဖြင့်၎င်းပြည်ထောင်စုဝန်ကြီးဥယေကို78ဦးဖြင့်၎င်းသတ်မှတ်နိုင်ရေးတွေဖွဲ့စည်းပုံအခြေခံဥပဒေပုံမှန်202ပြည်တော်စုလွှတ်တော်ဆိုင်ရာနိဝရီ24ရက်နေ့မြည်2016ခုနှစ်မတ်လ16ရက်စွဲပါစာဖြင့်ပြည်တော်စုလွှတ်တော်သို့တင်ပြထားပါသည
်လက်ရှိဒီဇယ်ဖွဲ့စည်းပုံဥပဒေပုံမှန်202အရနိုင်ငံတော်သမ္မတအနေနဲ့ပြည်တော်စုဝန်ကြီးဌာနများနဲ့ပြည်တော်စုဝန်ကြီးဥယေကိုလိုအပ်သလိုပြင်ဆင်ဖြည့်ဆက်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်လက်တလောထွက်ပေါ်နေတဲ့သတင်းတွေအရတစ်ဖွဲ့စည်းမဲ့အစိုးရတဲ့အဖွဲ့စည်းမှာNLD ပါတီက10ဦးခန့်သာပါဝင်ပြီးကျန်သူတွေကတော့တက်သည့်ပညာရှင်တွေကိုခန့်အပ်ကဖွဲ့စည်းသွားဖို့ရှိတယ်လို့ NLD ပါတီနဲ့နှီးဆက်သူတွေကပြောဆိုတာတွေရှိနေပေမဲ့ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေကတော့ဒါကိုအတည်ပြုချက်မပေးသလိုညှင်းဆိုတာလည်းမပြုလုပ်ပါဘူးဒီလိုဝန်ကြီးဌာနတွေကိုပေါင်းစည်းလိုက်ပေမဲ့ဝန်ထမ်းရေးအတွက်ကိုလျှော့ချသွားဖို့လှုံ့ဆော်မှာမဟုတ်တာကြောင့်ဝန်ထမ်းတွေအနေနဲ့မစိုးရိမ်ကြဖို့ဒေါံဆန်းစုကြည်ကလည်းပြောဆိုထားပါတယ်အမည်မဖော်လိုသူဝန်ထမ်းတဦးကတော့ဒီလိုဝန်ကြီးဌာနတွေပေါင်းစည်းလိုက်တဲ့အပေါ်ဝန်ထမ်းတွေအနေနဲ့ဘာမှထိခိုက်ဖွယ်ရာမရှိတာကြောင့်ကြိုဆိုကြောင်းအစိုးရသက်လက်ထက်မှာလုံတလောက်အကျိုးခံစား권ကိုစစ်မှန်စွာရရှိစေလိုကြောင်းအခုလို VOA ကမေးမြန်းမှုကိုဖြေဆိုထားပါတယ်
။ရင်းလုံးကတော့ဟိုပါပေါ့နော်ဟိုကျွန်တော်တို့လုံတဲ့15နှစ်အနည်း20ရှိတဲ့လူဘာမှမတတ်ဘဲနဲ့သူကအမားကြီးကိုဆောင်းနေကူးချက်ချင်းလောက်ပါညာဆိုတော့ဟိုလုံတာလောက်ရတယ်တာဝန်ပေးလို့လောက်ရတယ်ကြောက်လို့လောက်ရတယ်ယာရုကြလည်းမိုးနေမြေလို့ကွာနေတော့တာဝန်ဆိုပြီးလောက်ကြအဲ့မှာတင်ကြခါကြလဲသူကလက်မခံတော့ကြတော့လောက်ရတာခံရတာဟုတ်ကိမတုံကြအရင်တော့အချိန်ကိုကြောက်ကြတာပါခုရသားဆိုးကတက်လာတယ်တက်လာတဲ့အခါမှာအရင်တော့မိုးကြရှိကိုတွေအရင်ပုံစံတွေကိုကျွန်တော်ကကြောက်ပြပြဒီရသားဆိုးကလက်ထက်မှာတော့အဲ့အလေးတွေတကားပြန်စီစစ်ပြီးတော့ကြက်ကြီးတွေကိုကျွန်တော်တို့ဇွေးထုတ်လိမ့်မယ်လို့တော့ကျွန်တော်ကချပြီးတော့ချင်းမိပါလေဗျ
အစိုးရတက်လက်ထက်မှာဝန်ကြီးဌာနတစ်ခုအနေနဲ့တိုင်းရင်းသားရေးရာဝန်ကြီးဌာနကိုဖွဲ့စည်းသွားဖို့စီစဉ်ထားတဲ့အပေါ်တိုင်းရင်းသားတွေကတော့ကြိုဆိုလိုက်ကြပါတယ်။တိုင်းရင်းသားတဦးကဥဆောင်နိုင်မှုမျှော်လင့်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကဒေါ်နန်းနူဝါကအခုလို VOA ကိုပြောပြပါတယ်
။တိုင်းရင်းသားရေးရာဝန်ကြီးဌာနရဲ့လက်အောက်ထဲမှာကတော့သက်ဆိုင်ရာတိုင်းရင်းသားတွေရဲ့ဌာနတွေလည်းရှိစေချင်ပါတယ်။အဲ့ဒီဌာနကနေတဆင့်တိုင်းရင်းသားအတ္တိတွေရစာပေရင်ကျေမှုအခွင့်အရေးပေါ့ရပိုင်ခွင့်လောက်ပိုင်ခွင့်အမျိုးသားညီညွတ်ရေးကိုဥတည်သွားနိုင်တဲ့အနေအထားထိရောက်
ဒီဝင်ကြီးတယောက်ကတကယ်အလုပ်လုပ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်တဲ့တိုင်းရင်းသားတွေအပေါ်မှာတကယ်စိတ်ဆေတနာရှိတဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုတော့ဘောနော်အချက်နိုင်လို့ရှိရင်တိုင်းရင်းသားပါတီထဲကနေရွေးချယ်ပေးစေချင်ပါတယ်ရှင်အစိုးရတဲ့အနေနဲ့ဝင်ကြီးဌာနတွေကိုပေါင်းစည်းတာတွေလောက်ကဝင်ကြီးဌာနနဲ့ဆက်တကူတာထားရှိဖို့ဒီကနေ့လွတ်တော်မှာတင်ပြကြတယ်လို့ပြည်တော်စုဝင်